ခဲ့တဲ့ဖေဖော်ဝါရီ23ရက်ဗိုလ်ချုပ်ဆန်းမွေးနေ့ကနေပြည်တော်မှာအစိုးရနဲ့တိုင်းရင်းသားအဖွဲ့နှစ်ဖွဲ့တိုင်းပြည်လုံးဆိုင်ရာအပြည့်အစာချုပ် NCA လက်မှတ်ရေးထိုးပွဲကြီးကြီးကျယ်ကျယ်ခံခံနနာကျင်းပခဲ့ပါတယ်။အစိုးရသစ်တက်လာတဲ့2016ခုနှစ်ဧပြီလကစဒေါက်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ကောင်တဲ့ပေါ်နေတဲ့ငင်းကြိုင်းလုပ်ငန်းစဉ်တိုးတက်မှုမရှိဘူးတိုးတက်မှုနှေးကွေးနေတယ်ဆိုတဲ့ဝေဖန်မှုတွေရှိနေချိန်ကုလုံမွန်ပြည်သက်ပါတီနဲ့လားဟုအဖွဲ့နှစ်ဖွဲ့ NCA လက်မှတ်ရေးထိုးလိုက်မှုဟာအစိုးရသစ်ရဲ့ငင်းကြိုင်းလုပ်ငန်းစဉ်မှာတိုးတက်မှုတွေရှိနေပါတယ်ဆိုပြီးပြသစရာနမူနာတစ်ခုဖြစ်စေခဲ့ပါတယ်။ဒါပေမဲ့ဒါဟာငင်းကြိုင်းလုပ်ငန်းစဉ်မှာတကယ်ပဲထင်ရှားတဲ့တိုးတက်ဖြစ်ထုံးမှုဟုတ်ပါရဲ့လား။ရှေ့လားလားဘာတွေဖြစ်နိုင်မလဲဆိုတာကုရုဘလေးလာသုံးသပ်တင်ပြသွားပါမယ်။
လက်မှတ်ထိုးထားတဲ့နှစ်ဖွဲ့မှာမွန်ပြည်သက်ပါတီဟာနိုင်ငံရေးပါတီလက်နက်ကိုင်တပ်ဖွဲ့နဲ့အဲ့ဒီတပ်ဖွဲ့ကထိန်းချုပ်တဲ့နယ်မြေရှိတဲ့အဖွဲ့ဖြစ်ပါတယ်။လာဟုဒီမိုကရက်တစ်အစည်းအရုံးကတော့ပြပရောက်နိုင်ငံရေးအဖွဲ့အစည်းတစ်ခုပါ။ဒီအတွက်မွန်ပြည်သက်ပါတီ NCA လက်မှတ်ထိုးတာဟာအရေးကြီးပြီးဘာကြောင့်လက်မှတ်ထိုးရတယ်လဲဆိုတာအရင်ဆက်စစ်ကြည့်ဖို့လိုပါတယ်။မွန်ပြည်သက်ပါတီဟာအရင်သမ္မတဦးသိန်းစိတ်အစိုးရလက်ထက်ကတည်းကအစိုးရနဲ့အပြစ်ခတ်ရစဲရေးသဘောတူထားတဲ့အဖွဲ့အစည်းဖြစ်ပြီး NCA စာချုပ်ကိုညှိနှိုင်းပြုစုကြရမှာအခြားသောလက်နက်ကိုင်အဖွဲ့အစည်းတွေနဲ့အတူပါဝင်ခဲ့တဲ့အဖွဲ့ဖြစ်ပါတယ်။2015ခုနှစ် NCA လက်မှတ်ထိုးကြတော့အားလုံးပါဝင်နိုင်ခြင်းမရှိလို့ဆိုတဲ့အကြောင်းပြချက်အောက်မှာ KIA ကချင်လက်နက်ကိုင်အဖွဲ့ SSPP ရှမ်းလက်နက်ကိုင်အဖွဲ့တွေနီးတူလက်မှတ်ရေးထိုးရမှာမပါဝင်ဘဲခြံနေရစ်ခဲ့တဲ့အဖွဲ့ပါ။နောက်ပိုင်းညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်ဖြစ်အစိုးရနဲ့ NCA လက်မှတ်ထိုးနိုင်ရေးဆက်ပြီးညှိနှိုင်းရမှာပါဝင်ခဲ့ပါတယ်။အဲ့ဒီအချိန်က NCA မှာပါဝင်လက်မှတ်ထိုးနိုင်ရေး UNFC ဘက်ကအချက်၈ချက်တင်ပြတောင်းဆိုခဲ့ပါတယ်။အဲ့ဒီတောင်းဆိုချက်အပေါ်မူတည်ပြီးအစိုးရနဲ့ UNFC 18လအတွင်း၈ချိန်တွေ့ဆုံဆွေးနွေးမှုရှိခဲ့ပါတယ်။ဒီကြားတဲ့ UNFC တဲကနေ KIO အပါအဝင်လက်နက်ကိုင်ဖွဲ့တို့နှုတ်ထွက်သွားတာကြောင့်အခုနောက်ဆုံးမွန်ပြည်သက် KNI အမျိုးသားတွတ်တက်ရေးပါတီ KNPP ရခိုင်အမျိုးသားကောင်စီနဲ့လားဟုဒီမိုကရက်တစ်အစည်းအရုံးစုစုပေါင်း၄ဖွဲ့ပဲကျန်ရစ်ပါတယ်။အဲ့ဒီတဲကမှမွန်ပြည်သက်နဲ့ KNI နှစ်ဖွဲ့ပဲလက်နက်ကိုင်တပ်ဖွဲ့နဲ့နေနေရှိတာပါ။ဒီအခြေအနေအောက်မှာမွန်ပြည်သက်ပါတီနဲ့လားဟုအဖွဲ့NCA လက်မှတ်ထိုးရဖို့အချိန်ကြီးဖြစ်လာတာပါ
အခုလို NCA လက်မှတ်ထိုးပွဲမတိုင်ခင်မွန်ပြည်သက်ပါတီဟာသူ့ရဲ့ရဟန်းရှင်လူပြည်သူလူထုတွေနဲ့တွေ့ဆုံမှုတွေသဘောထားတောင်းခံတာတွေလုပ်ပါတယ်မွန်ပြည်သူလူထုရဲ့သဘောထားကတော့ NCA စာချုပ်ကိုလက်မှတ်ထိုးပြီးအစိုးရနဲ့ညီညာရေးလုပ်ဖို့ပါပဲအကြောင်းကတော့မြန်မာနိုင်ငံတောင်ပိုင်းကရင်ပြည်နယ်မွန်ပြည်နယ်တနင်္သာရီတိုင်းမှာလက်နက်ကိုင်အဖွဲ့တော်တော်များများရှိပေမဲ့မွန်ပြည်သက်ကလွဲရင် KNU အပါအဝင်အခြားလက်နက်ကိုင်အားလုံးလိုလို NCA လက်မှတ်ထိုးထားပြီးသားဖြစ်နေလို့ပါပဲအဲလို NCA လက်မှတ်ထိုးထားပြီးမတရားသင်းကနေပယ်ဖျက်ထားပြီးဖြစ်တဲ့လက်နက်ကိုင်အဖွဲ့တွေထိန်းချုပ်ရနယ်မြေကပြည်သူတွေဟာငကိုကလိုအကြောက်တရားလွှမ်းမှုမှုတသက်အောင်မှနေထိုင်ရတာမျိုးမဟုတ်တော့ပဲကူတန်းသွားလာလုတ်ကင်စားတော့ကိုဘွားကိုတိုးတက်ရေးအတွက်အထိုက်လျောက်လုတ်ကင်လာနိုင်ပါတယ်လမ်းမဆက်သွယ်ရေးတွေအရင်ကထက်ပိုကောင်းမွန်လာတာကလည်းအဲ့ဒီအချက်ကိုအထောက်ပံ့ဖြစ်စေပါတယ်ဒါတွေကိုနယ်မြေတစ်ဆက်တစ်ဆက်တည်းဖြစ်တဲ့မိုးလူတုကလည်းသိမြင်ပြီးအဲ့လိုညီညာရေးမျိုးလူလားကြပုံရပါတယ်ဒီလိုနဲ့မွန်ပြည်သက်ပါတီဟာသူ့ပြည်သူလူထုရဲ့အကျိုးကိုရှေ့ရှုပြီးအခုလို NCA လက်မှတ်ထိုးရေးလမ်းကြောင်းပေါ်ကိုရောက်လာတာပါချုပ်ပြီးပြောရရင်အစိုးရနဲ့ညီညာရေးကော်မရှင်ရဲ့စွမ်းဆောင်ချက်တွေကြောင့်မွန်ပြည်သက်ပါတီ NCA လက်မှတ်ထိုးလာတာမျိုးမဟုတ်ပဲညီညာရေးယူထားတဲ့ဒေသတွေကပြည်သူလူထုအခြေအနေမျိုးမွန်လူထုကလူလားတာကြောင့်လို့ဆိုရင်ပုံမှန်ပါလိမ့်မယ
်တကယ်တကယ်ညီညာရေးမှာထူးခြားတဲ့တိုးတက်မှုကိုပြဖို့ဆိုရင်တော့KIA ကချင်လက်နက်ကိုင်အဖွဲ့လူမျိုးနဲ့အပြစ်ခတ်ရစဲမှုလုပ်နိုင်တာ NCA ထိုးလာအောင်ဆွဲဆောင်နိုင်တာနိုင်ငံရေးစပွဲဝိုင်းပေါ်ရောက်အောင်စီးရုံးနိုင်တာစတာတွေလုပ်နိုင်ဖို့လိုပါတယ်။တပြိုင်တည်းတအန်းပလောင်အဖွဲ့လူ AA အဖွဲ့လူမျိုးနဲ့တွဲဆုံညှိနှိုင်းနိုင်ခဲ့ရင်လည်းငြိမ်းချမ်းရေးအတွက်တိုးတက်မှုတွေပါပဲ။အကြောင်းကတော့တက်မတော်နဲ့အဲ့ဒီအဖွဲ့တွေမကြာခဏဆိုသလိုထိတွေ့တိုက်ပွဲတွေဖြစ်နေကြပြီးအဲ့ဒီအခြေအနေတွေကနယ်မြေဒေသမအေးချမ်းမှုကိုဖြစ်နေစေလိုပါပဲ။ဒီကနေ့ NCA လက်မှတ်ထိုးပွဲကြီးမှာနိုင်ငံတော်အတိုင်းပညာပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်မိန့်ခွန်းပြောပါရယ်သူ့မိန့်ခွန်းရဲ့အဓိကဆိုလိုရင်းကတော့ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့အပြစ်ခတ်ရစဲမှုခိုင်မြဲအောင်လုပ်မယ်နိုင်ငံရေးဆွေးနွေးမှုတွေဆက်လုပ်မယ်ကျန်တဲ့အဖွဲ့တွေနဲ့ထိတွေ့ပြီးတော့လည်း NCA လက်မှတ်ထိုးလာအောင်စ조사သွားမယ်ဆိုပြီးဖြစ်ပါရယ်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်မိန့်ခွန်းကလည်းအလားတူပါပဲ ဒီအတွက်အစိုးရဘက်မှအန်စီအပြင်အခြားလမ်းကြောင်းတစ်စုံတရာမရှိဘူးလို့ဆိုလိုရလဲရောက်ပါတယ်အခြားတစ်ဖက်မှာတော့မြန်မာနိုင်ငံရဲ့အင်အားကြီးလက်နက်ကိုက်အဖွဲ့အစည်းတွေဖြစ်တဲ့ဝမိုင်းလာကချင်စတဲ့အဖွဲ့တွေဟာမြောက်ပိုင်းမဟာမိတ်အဖွဲ့အနေနဲ့စုဖွဲ့ပြီးသူတို့တွေကိုတပေါင်းစုအနေနဲ့တွဲဆုံဝင်ပေးဖို့အန်စီမဟုတ်တဲ့အခြားလမ်းကြောင်းတစ်ခုခုနဲ့ညှိနှိုင်းဖို့တောင်းဆိ တီခက်ခဲနေဦးမယ်အနေအထားတွေ့မြင်နေရပါတယ
်မြန်မာညီညာရေးအတွက်အဖြစ်နိုင်ဆုံးနည်းလမ်းကတော့မြန်မာနိုင်ငံမြောက်ပိုင်းကလက်နက်ကိုင်အဖွဲ့အစည်းတွေ NCA လမ်းကြောင်းပေါ်ရောက်လာအောင်အစိုးရနဲ့တပ်မတော်ဘက်ကအလုံးနဲ့သက်သေပြခြင်းပါပဲအဲ့ဒါကတော့လက်နက်ကိုင်တိုင်းသားတွေနဲ့ NCA လမ်းကြောင်းတိုင်းဆွေးနွေးညှိနှိုင်းနေစဉ်ကာလမှာကိုပဲနိုင်ငံရေးအရတိုးတက်ဖြစ်ထွန်းမှုရှိတယ်ဆိုတာပြသဖို့ပါတိုင်းသားတွေနဲ့ညှိနှိုင်းအလုံးစုံပြည်လည်မှုရမှဖက်ဒရယ်ဒီမိုကရေစီပြည်တော်စုကိုစပြီးတည်ဆောက်ကြမယ်ဆိုတာမျိုးတဲ့ခုချိန်ကစပြီးအကောင့်ထဲပေါ်သွားကြဖို့ပါအဲဒီထဲမှာဖွဲ့စည်းဖို့အခြေခံဥပဒေပြင်ဆင်ရေးတပ်မတော်အနေနဲ့နိုင်ငံရေးနယ်ပယ်ထဲအများကြီးဝင်ရောက်နေရကနေနောက်ဆုတ်ပေးရေးစတာတွေလည်းပါဝင်ပါတယ်ဒါတွေကိုလက်တွေ့လောက်ကင်ပြသနိုင်ခြင်းမရှိခဲ့ရင်ငြိမ်းချမ်းရေးရဖို့ဆိုတာလဲလွယ်ကူမှာမဟုတ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်